Bangladesh နိုင်ငံအရှိတောင်ပိုင်းမှာရှိတဲ့ဒုက္ခသည်စခန်းတွေမှာနေထိုင်တဲ့ Rohingya စုစုပေါင်းတသန်းလောက်ကိုကျွေးမွေးစောင့်ရှောက်နိုင်မှုလိုအပ်တဲ့ငွေဟာဒီနှစ်အတွက်ဒေါ်လာ10,000လောက်ရှိနိုင်တယ်လို့ကုလသမဂ္ဂအရာရှိသူကတင်းငွေနေနဲ့မှာပြောပါတယ်။ပြဿနာရဲ့အတိုင်းအတာအရဒီနှစ်ထဲမှာဒေါ်လာ950ထောက်ပံ့မှုရဖို့ကြိုးစားခြင်းဟာခိုင်လုံမှုရှိကြောင်းနဲ့ဒီဒုက္ခသည်တွေဟာလက်ပလာနဲ့လာကြသူတွေဖြစ်တဲ့အတွက်သူတို့လိုအပ်ချက်ကတိတ်ကိုကြီးမာတာမို့အကူအညီတွေဆက်ပေးရဖို့မျှော်လင့်ကြောင်းနဲ့ Bangladesh နိုင်ငံဆိုင်ရာကုလသမဂ္ဂဌာနကိုယ်စားလှယ်မီယာဆက်ဘူးက AFP သတင်းဌာနကိုပြောပါတယ်။သူတို့အတွက်ရန်ပုံငွေကိုဒီသတင်းပတ်ထဲမှာဂျနီဗာကုလသမဂ္ဂရုံးချုပ်ကအစည်းအဝေးမှာတောင်းခံမှာပါ။အောက်တိုဘာလတုန်းကကုလသမဂ္ဂကရိုညာရေးတုံ့ပြန်တဲ့အနေနဲ့ဒေါ်လာ345သန်းပေးဖို့ကတိပေးပါတယ်။အခုချိန်မှာတော့ February လအထိထပ်မံပြောင်းရွှေ့လာတဲ့မွတ်စလင်တွေပါရှိနေတာမို့သူတို့ကိုစောင့်ရှောက်ဖို့ဒေါ်လာ434သန်းလိုအပ်မှာဖြစ်ကြောင်းကုလသမဂ္ဂကပြောပါတယ်။လွန်ခဲ့တဲ့6လလောက်ခရီးကမြန်မာနိုင်ငံဘက်ကရောက်လာတဲ့ဒုက္ခသည်တွေအတွက်စားနပ်ရေးကအမိုးကံနဲ့ကျန်းမာရေးအတွက်လိုအပ်ရုံသာမကအခုမုတ်တုံရာသီနီးလာပြီမို့ရေကြီးရေရှမ်းတဲ့ဒေသတွေမှာရှိနေတဲ့ဒုက္ခသည်တသိန်းလောက်ကိုပြောင်းရွှေ့နေရာချထားဖို့ပါလိုအပ်နေပြီလို့လည်းမေယာဆက်ဘူကပြောပါတယ်။ဒုက္ခသည်တွေနေရာပြောင်းရေးဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံကြားအစိုးရတွေကြားသဘောတူညီမှုရခဲ့တာနိုဝင်ဘာကလေးကဖြစ်ပေမဲ့အကြောင်းမျိုးမျိုးကြောင့်မပြောင်းနိုင်ကြသေးတယ်လို့ပြန်ပို့ဖို့လုပ်ငန်းစဉ်ဘယ်တော့မှဆက်နိုင်မယ်ဆိုတာမသိသေးကြောင်းနဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်ဆိုင်ရာကော်မရှင်နာမင်းကြီးမိုဟာမက်အဒူကလမ်ကပြောပါတယ်။